သာသနာတော်နှစ်2553ခုနှစ်ကောဇာတက္ကရာ1382ခုနှစ်ပြတုလာဇံ5ရက်ရန်ကုန်တိုင်းတန်လျင်မြို့ဓမ္မဝိဇ္ဇာလယသုဘောဓရုံကျောင်းတိုက်အတွင်းဝယ်တိထာကိုကွယ်အပ်သောဗုဒ္ဓရုပ်ပွားစင်တုပလင်ရေစက်ချခြင်းမျက်နှာကျက်ဖျားကြောင်းဆောင်ရှည်စက်ချခြင်းပလင်စပွဲကြောက်ပြားစသည်ရှည်စက်ချခြင်းအလှူတော်မင်္ဂလာနှင့်ဆက်လျင်း၍ရှင်ကျင်ပပြုလုပ်အပ်သည့်အလှူတော်ရှည်စက်ချမင်္ဂလာအခမ်းအနားဝယ်ဟောကြားအပ်သောမင်္ဂလာတုတ်အနှစ်ချုပ်တရားဒေသနာတော်ငယ်စဉ်တောင်ကြီးကလေးဘဝကစပြီးဘုရားဘာသာဝင်သူတော်ရှင်တွေဟာမင်္ဂလာတုတ်ကစရပြီးတော့ကျက်မှတ်ကြတယ်ဘုန်းကြီးတို့တွေလည်းဘုန်းကြီးကျောင်းရောက်တဲ့အချိန်ကနေစပြီးတော့ဇာမင်္ဂလာဆိုတာကစပြီးတော့မင်္ဂလာတုတ်ကိုကျက်မှတ်ခဲ့ကြတယ်သို့သော်ဒီမင်္ဂလာတုတ်ဟာစာပေအရလေးလထားကြတော့လဲမိမိတို့ရဲ့လက်တွေ့ဘဝနဲ့အလန်းကွာနေသလိုဖြစ်တယ်ဒါကြောင့်မို့ဒီကနေ့မိမိတို့လက်တွေ့ဘဝမှာမင်္ဂလာတုတ်အတိုင်းညီတို့မျိုးပုံကျင့်ကြံနေထိုင်ကြမယ်ဆိုတာကိုမင်္ဂလာတုတ်အနှစ်ချုပ်မှာလွယ်ကူရှင်းလင်းစွာအလုံးနဲ့လက်တွေ့အသုံးချနိုင်အောင်ဆိုလိုတာကမင်္ဂလာလမ်းမပေါ်ပါမင်္ဂလာရှိသောလမ်းမပေါ်မှာလူတိုင်းလျှောက်လှမ်းနိုင်အောင်ဘယ်လိုကြိုးစားရမလဲဆိုတာဘုရားမြတ်စွာဟောကြားတော်မူခဲ့တဲ့မင်္ဂလာတုတ်ကိုလက်တွေ့ဘဝနဲ့စဟပ်ပြီးတော့ဟောကြားရနာကြားရမှာဖြစ်ပါတယ်။ဒါကြောင့်မဟောခင်မနာခင်ဘုရားမြတ်စွာရဲ့မဟာကရုဏာဂုဏ်ကိုအာရုံပြုကာတိကျုဖွဲ့ဆိုအပ်သောဝန္ဒနာပနာမအာတိတ္တဂါထာကိုရှေးဥစွာရွတ်ဆိုပူဇော်ခြင်းဖြင့်ဘုရားကိုအာရုံပြုကြရအောင်ရှောကပကောတိဟိပိအပမေယံကာလံကရွန်တောတိဒုက္ကရာနိခေရံကတောလောကဟိတာယနာထောနမောမဟာကရုဏိကတတ္တတယောနာထောဝိနိယအများစွာတတ္တဝါဤချမ်းသာစီးပွားလူလာတောင်းတဂုံပေါင်းခါသဖြင့်နာထမြညာချင်းရှင်တော်မြတ်ဖရာသည်ကပ္ပဂေါတိဟိပိဂရေကဘာအရေအတွက်သင်္ချာတို့ဖြင့်တော်လဲအပမေယံရေအတွက်တိုင်းတာဖော်ပြခြင်းဟာမစွမ်းနိုင်ပါသောကာလံလေးအသင်ချေသိမ့်နေကဘာရှိကြသောကာလပတ်လုံးလောကဟိတယတတလောကဤအကျိုးစီးပွားအလုံးငါအတိတကရဏိဥ္စာတဲ့ချေလေအင်္ဂါမေတ္တာကြီးမာသမိတာနှင့်တထာဇနီဆွန်ကြီးကြီးဟုခြေသီးထဘွယ်ငါးသွဲအစုအလုံးခဲရင်တော်မူတော်ကိုကရွန်တော်ဖျားဖြည့်ရန်ဤတန်ကျုပ်ကိုအာထုတ်တော်မူရသည်ဖြစ်၍ခေရန်လက်ချေမျက်လုံးအသက်ဆုံးလျက်နှလုံးစေဝံကိုရောဤပင်မင်းချင်းတို့ကတောဘဝတဏ္ဏချိန်ဖန်များစွာရောက်တော်မူခဲ့ရရှာလိပြီမဟာကရုဏိကတတ္တဝါများယင်ဝေတာကဲ့သို့တနာချေခင်မဟာကရုဏာရှင်ဖြစ်တော်မူသောတသနာထသဝိနည်းများစွာတတ္တဝါဤချမ်းသာစီးပွားလွန်လာတောင်းတဂုံပေါင်းခါသဖြင့်နာထမြညာထိုးရှင်တော်မြတ်ဖရာအာနမောယုတိပြောင်းပြောင်းမံကိုလျော၍ကရောယုကျိုးရှိခိုးခြင်းသည်အထုဘဝတုစင်စစ်မသွေဖြစ်ပါစေတည်းသာ
ဓုသာဓုသာဓု
မင်္ဂလာတုတ်အနှစ်ချုပ်မင်္ဂလာရှိသောလမ်းပေါ်မှာရှောက်လမ်းပါဘုန်းကြီးတို့တွေကုသကံရဲ့အကျိုးပေးထောက်ပံ့မှုကြောင့်လူပွားကိုရရှိလာကြပြီ ယ်။မြတ်စွာဘုရားကလူဘဝရရှိလာလို့ရှိရင်နံပါတ်1အရေးအကြီးဆုံးကဘာလဲဆိုတာကိုမင်္ဂလာတော့မှာအစဉ်တိုင်းဟောတော့တာ။တစ်ခုနဲ့တစ်ခုဆက်ဆက်ယူလို့ရပါတယ်။လူဘဝရောက်လာတဲ့အခါမှာအရေးအကြီးဆုံးကတော့လူဆိုတာဘဝခရီးလျှောက်လာတဲ့အခါမှာတယောက်တည်းလျှောက်တာမဟုတ်ဘူး။လူဘဝရောက်လာကြတဲ့မိသားစုဆိုတဲ့အတိုင်းဝိုင်းနဲ့ရောက်လာတာဖြစ်တယ်ပေါ့မိသားစုအတိုင်းဝိုင်းဆိုတာဟာလူတွေရဲ့ society မှာအသေးဆုံးပေါ့ family society အသေးဆုံးအတိုင်းဝိုင်းလေးတစ်ခုဒါကြောင့်မို့လို့လူဟာအပေါင်းအသင်းနဲ့နေတတ်တဲ့တတ္တဝါလို့တချို့ကဆိုကြတယ်လူတွေမကပါဘူးတခြားတတ္တဝါတွေဟာလည်းပဲအလုံးဟာအပေါင်းအသင်းနဲ့နေကြတာကြည့်ပါပဲအဲ့တော့လူရဲ့ထူးခြားမှုကဘာလို့ဆိုရင်လူဘဝရောက်လာပြီဆိုရင်လူမှာအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဖြစ်သည့်အတွက်ကြောင့်ဘုရားမြတ်စွာကအရေးကြီးဆုံးလူဘဝမှာဘာစပြီးအရေးကြီးတာတုံးလို့ဆိုအပေါင်းအသင်းကစပြီးတော့အရေးကြီးတယ်တာဟုတ်ပြောအပေါင်းအသင်းဆိုတဲ့နေရာမှာတဘာဝပေးလိုက်လို့ပေါင်းသင်းနေရတဲ့အပေါင်းအသင်းကတစ်မျိုးပေါ့ကိုယ်ကိုယ်တိုင်ရွေးချယ်ပြီးတော့ပေါင်းတင်တာတမျိုးရှိတယ်ပေါ့တချို့ကြတော့သဘာဝကိုကပေးလိုက်သည့်အပေါင်းအသင်းအတိုင်းဝိုင်းကြားထဲမှာရောက်သွားတယ်ဆိုပါစို့အယူဝါဒမတူကွဲပြားတဲ့အုပ်စုတစ်ခုထဲမှာရောက်သွားပြီဆိုလို့ရှိရင်ထိုအယူဝါဒရှိတဲ့အတိုင်းဝိုင်းတွေရဲ့အတိုင်းယုံကြည်ချက်အတိုင်းဘဝခရီးမှာရှောက်နေကြရတဲ့လူတွေဟာဒီကနေ့ခေတ်ကဘာမှာရှိကြတဲ့လူတွေကိုကြည့်ပေါ့လူမျိုးအသီးသီးမှာအယူအဆအမျိုးမျိုးအပေါင်းအသင်းဆက်ဆံမှုတွေအမျိုးမျိုးတဲ့ကြားထဲမှာလူသွားဖြစ်လို့ရှင်ဆိုင်ရဆိုင်ရအတိုင်းဝိုင်းထဲမှာရောက်သွားသည့်အတွက်ကြောင့်လူဟာအတွေ့အခေါ်တွေအမျိုးမျိုးပုံစံအမျိုးမျိုးနဲ့ကိုယ့်ရဲ့လုံဆောင်ချက်တွေကြောင့်မလို့ကောင်းကျိုးချမ်းသာတွေရကြတာရှိသလိုမကောင်းတဲ့အကျိုးတွေကိုခံစားကြရတာလည်းရှိတယ်ပေါ့ဘဝခရီးမှာဘုန်းကြီးတို့သီရိလင်္ကာမှာနေတော့ကတိဟိုနိုင်ငံဆိုတာဒီကနေ့မှာတော့ဒူးရီတန်းတဆယ်ခန်းရှိတယ်ပေါ့ဗုဒ္ဓဘာသာနိုင်ငံလေးတစ်ခုပဲအဲ့ဒီဗုဒ္ဓဘာသာနိုင်ငံလေးမှာလူမျိုး၄မျိုးခွဲခြားပြီးတော့သတ်မှတ်ထားတယ်အများဆုံးလူမျိုးကတော့ဆင်ဟာလီလူမျိုးလို့ခေါ်တယ်ဆင်ဟာလီလူမျိုးကိုဗမာတွေကတော့တိဟိုလူမျိုးလို့ခေါ်တာပေါ့အတန်တွယ်လေးပဲကွာဆင်ဟာလီလူမျိုးရှိတယ်မွတ်စလင်ရှိတယ်ဘာကာဆိုတာရှိတယ်ဟောမွတ်စလင်ရယ်ဆင်ဟာလီရယ်ဘာကာရယ်တမီရယ်တို့လူမျိုး၄မျိုးရှိတယ် official အနေနဲ့အတိအမှတ်ပြုထားတာ၄မျိုးရှိတယ်အဲ့ဒီထဲမှာဒီစရင်ထဲမှာမဝင်တဲ့လူမျိုး၃မျိုးရှိသေးတယ်အဲ့ဒါကဘာလို့ဆိုရင်ဝေဒလို့ခေါ်တဲ့ aborigine ကျွန်းနေလူမူလကျွန်းနေလူရိုင်းနေအဲ့လိုလူမျိုးလည်းရှိသေးတယ်သူကလူကြီးအမတန်နဲတယ်တောတွေတောင်တွေထဲမှာပဲနေတယ်အခုမဟုတ်ဘူးတောထဲမှာပဲဒီငယ်စဉ်တောင်ကြီးကလေးဘဝကလေးကဘာတင်တော့ဆိုရင်ညပစ်ထားတင်တယ်လှန်ထိုးတာတင်တယ်အကောင်ကောင်လေးဖမ်းပြီးတော့တတ်ဖြတ်နီးတွေတင်တယ်ဒါပဲရှိတယ်သူတို့မှာနော်ဆိုပါစို့လူဘဝရောက်လာပြီဆိုလို့ရှိရင်လူဟာမွေးလာကလေးက society တကူမှမွေးလာတဲ့အတွက်ကြောင့်အဲ့ဒီ society တခုကမကောင်းဘူးဆိုလို့ရှိရင်တပွားလုံးကောင်းနိုင်စရာအကြောင်းမရှိတော့ဘူးလေခုနလိုဆိုပါစို့ဝေဒဆိုတဲ့လူမျိုးတွေမှသွားပြီးတော့ဖြစ်မယ်ဆိုလို့ရှိရင်ဘုန်းကြီးတို့တွေဟာတသက်လုံးတောထဲမှာနေပြီးတော့တတ္တဝါတွေအသက်တက်ဖြတ်ပြီးတော့စားတောက်လို့မိမိဘဝကိုရည်တည်အောင်ကြိုးစားပြီးနောက်ဆုံးဟာဘဝတစ်ခုဆုံးသွားကြမှာပဲအဲ့တော့ဒါကဘဝကကံကြမ္မာကပေးလိုက်တဲ့အတိုင်းဝိုင်းတစ်ခုပေါ့ကံကြမ္မာကပေးတာမဟုတ်ဘဲနဲ့တခါတရံကျတော့ဒီမိမိအတိုင်းဝိုင်းထဲကနေပြီးမိမိရွေးချယ်ပေါင်းသင်းတဲ့ပေါင်းသင်းဆက်ဆံတဲ့ပုဂ္ဂိုလ်တွေရဲ့ဟိုအကျင့်စာရိတ္တမကောင်းမှုကြောင့်မကောင်းတဲ့လူနဲ့ပေါင်းမိသည့်အတွက်ကြောင့်ဒုက္ခရောက်ကြတဲ့ပုဂ္ဂိုလ်တွေလည်းပဲဒီကနေ့ခေတ်နေရာတိုင်းမှာရှိတာပဲပေါ့နော်အဲ့တော့မြတ်စွာဘုရားကဒါကြောင့်မလို့မင်္ဂလာတော့မှာအသေးဝနာစဘာလနာပဏိတာနိစသေဝနာလူလောကရောက်လာပြီဆိုလို့ရှိရင်ပေါင်းသင်းရေးဟာအမတန်မှအရေးကြီးတယ်အတိုင်းဝိုင်းဟာအမတန်မှအရေးကြီးတယ်လို့ဆိုလို့ အဲ့တော့ကံကပေးလိုက်တဲ့အတိုင်းဝိုင်းတွေကယုံထက်ဖို့ဆိုတာတော့အမှန်တမ်းမှခဲပါတယ်။တာမန်စိတ်နေစိတ်ထားနဲ့တာမန်အသိဉာဏ်မျိုးနဲ့ယုံထက်နိုင်မှုတော့မရှိဘူးပေါ့။တော်တော်ခဲပါတယ်။အဲ့ဒါကြောင့်မို့လို့ငွေကလေးကကောင်းတဲ့အပေါင်းအသင်းတွေရောက်ဖို့ဟာဘုန်းကြီးတို့တွေဟာဆူတောင်းရမှာပဲနော်။စိတ်နေစိတ်ထားနဲ့ဥတည်ချက်ထားကြရမှာပဲ။အေးလက်ရှိဘဝရောက်လာတဲ့အခါကျတော့လေပေါင်းတဲ့ဆက်ဆံတာဟာလူ့ဘဝမှာသိအရေးကြီးတယ်တဲ့အရေးကြီးဆုံးကဘာလလို့ဆိုတဲ့အသိဉာဏ်ကင်းမဲ့တဲ့ပုံကိုယ်တွေနဲ့မပေါင်းသင်းမိဖို့အတူမနေမိဖို့မဆက်ဆံမိဖို့ပဏိတလို့ဆိုတဲ့အသိဉာဏ်ရှိတဲ့ပုံကိုယ်တွေနဲ့ဆက်ဆံမှုအဲ့ဒါလို့ဆက်ဆံမှုကိုအကြောင်းပြုပြီးတော့ဘာလနဲ့ဆက်ဆံမိတဲ့ပုံကိုယ်တွေဟာဒီဘဝခရီးမှာလည်းပဲဒုက္ခအမျိုးစုံကြုံတွေ့ကြရတယ်ပညာရှိသူတော်ကောင်းနေနဲ့ဆက်ဆံမိရတဲ့ပုံကိုကြတော့ဘဝမှာလည်းအေးချမ်းတယ်။နောက်ဘဝမှာလည်းပဲချမ်းသာဒုက္ခရတယ်ဆိုတဲ့အကျိုးတွေဟာအမတန်မှထင်ရှားတယ်။ဒါဖြင့်ဘာလပဏိတလို့ဆိုတာဘလို့ပုံကိုမျိုးတွေကိုခေါ်တာတော့ဆိုတော့မြတ်စွာဘုရားကဒါရွေးချယ်ဖို့ရအတွက်ပေးတာပါ။ရွေးချယ်ဖို့ရကြတော့မကောင်းတာတွေးမကောင်းတာပြောမကောင်းတာလုပ်တဲ့ပုံကိုဘာလလို့သတ်မှတ်တယ်။ကောင်းတာတွေးကောင်းတာပြောကောင်းတာလုပ်တဲ့ပုဂ္ဂိုလ်ကိုပဏိတလို့သတ်မှတ်တယ်ပေါ့အဲ့တော့ကောင်းမကောင်းဆိုတာကြတော့ဘာနဲ့ဆုံးဖြတ်သလဲကိုကြိုက်ရင်ကောင်းတဲ့အကောင်ဟာအကောင်လားလို့ဆိုအဲ့လိုမဟုတ်ကိုကြိုက်တာမကြိုက်တာနဲ့မဆုံးဖြတ်ရဘူးအဲ့တော့ကောင်းတဲ့အတွေးဆိုတာတစ်ဖက်သားကိုအပြစ်မဖြစ်တဲ့အတွေးမျိုးတစ်ဖက်သားကိုညှဉ်းပန်းနှိပ်စက်လိုတဲ့အတွေးမျိုးကိုယ့်ကိုထိခိုက်နစ်နာစေလိုတဲ့အတွေးမျိုးလောကကြီးကိုအကျိုးမပြုတဲ့အတွေးမျိုးလောကကြီးကိုပျက်စီးစေတဲ့အတွေးမျိုးအပြောမျိုးအလုတ်ကံမျိုးတွေဟာမကောင်းဘူးလို့သတ်မှတ်ရမယ်။အများအတွက်အကျိုးဖြစ်တဲ့အတွေ့အများအတွက်အကျိုးဖြစ်တဲ့အပြောအများအတွက်အကျိုးဖြစ်မဲ့အလုတ်ဒါတွေကကောင်းတယ်လို့သတ်မှတ်ရမယ်။အဲ့ဒါလို့လူလောကရောက်လာပြီဆိုလို့ရှိရင်နံပါတ်1ဘုန်းကြီးတို့ဟာရွေးချယ်လို့ရတဲ့ဘဝမှာပေါင်းတဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးတော့ရွေးချယ်ဖို့လိုအပ်တယ်လို့မြတ်စွာဘုရားပထမဆုံးမင်္ဂလာခရီးကိုစတင်လျှောက်လှမ်းဖို့ရာအတွက်ဒါကိုဥစွာဟောတာเนาะအဲ့တော့အပေါင်းသင်းဆက်ဆံမှုကရေးကြည့်တယ်ကဲပေါင်းသင်းဆက်ဆံပြီးတဲ့အခါမှာလူတွေရဲ့ society တဲ့နေတဲ့အခါမှာဘာလုပ်ဖို့လိုအပ်တယ်လဲလို့ဆိုရင်ပူဇာစပူဇနေရနာအလေးပေးယူသိလေးစားတတ်တဲ့ပုဂ္ဂိုလ်တွေကိုယူသိလေးစားရမယ်လို့ဒီလိုဆိုလို့တယ်ပူဇော်တယ်ဆိုတဲ့စကားလုံးကပါဠိရလာတာဆိုလူတွေကနားလည်နေကြတာပန်းနဲ့ပူဇော်တာတို့ပါတို့ဒါမျိုးတွေလှူဝှို့ထုနဲ့ပူဇော်တာတို့ဒါဟုသာပူဇော်တယ်လို့နားလိုက်ပူဇော်တယ်ဆိုတာညံ့နိုးတယ်အယူသိပေးတယ်လေးစားတယ်ဒါမျိုးတွေဟာလည်းပူဇော်တယ်လို့ပဲခေါ်တာပဲစိတ်ထဲကအလေးနဲ့ထားတယ်အဲ့ဒါလို့လောကမှာပူဇော်လိုက်တဲ့ပုဂ္ဂိုလ်ကိုပူဇော်ခြင်းဖြင့်ကိုယ်မှာအသိဉာဏ်တွေတိုးပွားစေနိုင်တယ်ဒါကြောင့်မို့ကိုယ့်ရဲ့ဝတ္တရားနံပါတ်1ရွေးချယ်ရမှာကအပေါင်းအသင်းအပေါင်းအသင်းရွေးချယ်ပြီးတဲ့အခါမှာကိုယ်အတိုင်းဝိုင်းတိုင်းမှာပူဇော်တိုက်တဲ့လေးစားတိုက်တဲ့ပုဂ္ဂိုလ်တွေကိုလေးစားမိဖို့ဆိုတာဒါတတိယအနေနဲ့မြတ်စွာဘုရားကဟောတာ။ဒါဖြင့်လူလောကမှာရောက်ပြီးချီးပွားတုတ်တဲ့အောင်လုပ်ဖို့မကောင်းတဲ့ပုဂ္ဂိုလ်တွေကိုရှောင်ကောင်းတဲ့ပုဂ္ဂိုလ်တွေနဲ့ပေါင်းသင်းပြီးပူဇော်တိုက်တဲ့ပုဂ္ဂိုလ်တွေကိုပူဇော်ယုံဒီလိုလုပ်တွေလုပ်ဖို့ဆိုတာဟာဘယ်နေရာလိုအပ်တယ်လဲလို့ဆိုတော့မြတ်စွာဘုရားကဒီလိုအလုပ်တွေလုပ်မိဖို့အကောင်းဆုံးရွေးချယ်တတ်ဖို့အတွက်ဘာကအရေးကြီးလာပြန်တော့ဆိုပတိရူပဒေသဝါဒတဲ့တင့်တင့်လျောက်ပတ်တဲ့အရမှနေဖို့ဗမာစကားမှလည်းမရှိတဲ့နော်တရားမပြောင်းသကောင်းမဖြစ်ဆိုတဲ့စကားရှိတယ်။သူကအတွေ့အကြုံအမြင်ဟိုအယူဆပညာဘုဒ္ဓတာဆိုတာတဏှာနဲ့တဏှာမတူတတ်ဘူးပေါ့အဲ့တဏှာတဏှာပြောင်းလိုက်တဲ့အခါမှာကိုယ်မှာအတွေ့အကြုံအစ်စ်တွေရတယ်အသိဉာဏ်ဘောဓုတ္တတွေအစ်စ်ရလာတယ်တစ်ခုနဲ့တစ်ခုရှင်စရာတွေရလာတဲ့အတွက်ကြောင့်ဘယ်ဟာပိုကောင်းတယ်ဘယ်ဟာကညံ့တယ်ဆိုတာကိုနှိုင်းရှင်တတ်လာတယ်ပေါ့တဏှာထဲမှာဆိုလို့ရှိရင်နှိုင်းရှင်မှုမရှိဘူးပေါ့ဒါကြောင့်မို့အကြောင်းအကျိုးအဆိုးအကောင်းကိုသိဖို့ရအတွက်ဘာလို့တော့ဆိုပဋိရူပဒေသဝါဒနေရာရွေးချယ်ပြီးတော့နေဖို့လိုအပ်တယ်နေရာရွေးချယ်ရမယ်ဆိုတာဘာအတွက်ရွေးချယ်ရတာလို့ဆိုရင်ကိုယ့်ရဲ့ရည်ရွယ်ချက်အတိုင်းပဲပညာရေးတိုးတက်ဖို့အတွက်ရွေးချယ်ပါလားစီးပွားရေးအတွက်ရွေးချယ်ပါလား ကျမ်းမာရေးအတွက်ရွေးချယ်မှာလား။ဆိုင်ရဆိုင်ရသူတော်ကောင်းတရားတွေကျင့်ကြံကြိုးကုပ်အားထုတ်ပြီးတော့နိဗ္ဗာန်ချမ်းသာကိုရဖို့ရနေရအတွက်ရွေးချယ်မှာလားလို့ဆိုတာသူနေရာနဲ့သူရွေးချယ်ဖို့လိုအပ်တယ်ပေါ့။ကျမ်းမာရေးအတွက်ဆိုလို့ရှိရင်ဆေးရုံတို့ဆေးကုမဲ့ဆရာတို့ဇာတိဥဒုကောင်းတဲ့နေရာတို့ဒါမျိုးရွေးချယ်ပြီးတော့နေကြအောင်ကြီးပွားတုတ်တဲ့လူတွေပုံကုန်။ကျင့်ကြံရေးအတွက်ဆိုလို့ရှိရင်ဆရာကောင်းသမားကောင်းရှိတဲ့ပုဂ္ဂိုလ်နေရာဌာနတို့ကျောင်းရှိတဲ့နေရာဌာနတို့ပညာသင်လို့ရတဲ့နေရာမျိုးတို့ရွေးချယ်ပြီးတော့နေကြ။ဒါကြောင့်မို့လို့အဲ့ဒီလိုရွေးချယ်ပြီးတော့နေနိုင်တဲ့ပုဂ္ဂိုလ်တွေကလောကမှာကြီးပွားတုတ်တက်သွားတာတွေအများကြီးပဲရှိတယ်ပေါ့။မရွေးချယ်ဘဲနဲ့ဒီတိုင်းပဲဟိုကြာရာတိုင်းနေလိုက်တဲ့ပုဂ္ဂိုလ်တွေကကြီးပွားတုတ်တက်မှုအားနည်းသွားတယ်။ဒါကြောင့်မို့မြတ်စွာဘုရားကနေရာဒေသကိုရွေးချယ်ရမယ်တဲ့။ကိုယ်နဲ့တင့်တင့်လျောက်ပတ်တဲ့နေရာရွေးချယ်ရမယ်။အဲ့တော့ပညာရေးအတွက်ရွေးချယ်တယ်၊စီးပွားရေးအတွက်ရွေးချယ်တယ်ဆိုလို့ရှိရင်လည်းစီးပွားလုံးလို့ကောင်းတဲ့နေရာမျိုးရွေးချယ်ပြီးတော့ရွှေ့ပြောင်းပြီးတော့နေထိုင်ကြရမယ်။အဲသူတော်ကောင်းတရားကျင့်ကြံကြိုးကုပ်အားထုတ်ဖို့ဆိုလို့ရှိရင်တရားဓမ္မဟောပြောနိုင်တဲ့ပုဂ္ဂိုလ်တို့တရားထုတ်ခွင့်ရတဲ့နေရာမျိုးတို့တရားလိုက်စားလို့ရတဲ့နေရာမျိုးဒီလိုဟာမျိုးရွေးချယ်နေရ။အဲ့ဒါကိုဆွလို့တယ်မြတ်စွာဘုရားကပဋိရူပတိတ္တံ။အဲ့ဒီလိုရွေးချယ်ပြီးမဲ့လို့လောကမှာလူတွေဟာအရေးကြီးဆုံးတစ်ခုကဘာလို့ဆိုရင်ကုသိုလ်ကောင်းမှုလုပ်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်ဖို့ကဒါအမှန်တမ်းမှာအရေးကြီးတယ်။ဒီလိုရွေးချယ်ဖို့ဆိုတာကုသိုလ်ကောင်းမှုလုပ်ခဲ့တဲ့ပုဂ္ဂိုလ်မဟုတ်ဘူးဆိုလို့ရှိရင်လည်းအခွင့်မသာပြန်ဘူး။ဒါကြောင့်မို့ပုပ်ဝိသကတပုံညာဒါလို့မြတ်စွာဘုရားဆက်ဟောတာ။ကုသိုလ်ကောင်းမှုလုပ်ခဲ့တဲ့ပုဂ္ဂိုလ်ကြတော့သူများနဲ့လည်းအသိဉာဏ်ရှိတယ်ပေါ့။အရှင်ဒီကောင်းနေနဲ့လည်းကြုံရတတ်တယ်ပေါ့။ဒါကြောင့်မို့လို့ပုပ္ပိသကတပုံညာတာကုသိုလ်ကောင်းမှုရှိခဲ့တဲ့ပုဂ္ဂိုလ်ဖြစ်ဖို့လေလိုအပ်တယ်။အဲ့ဒါလိုရှိခဲ့တဲ့ပုဂ္ဂိုလ်ဖြစ်မှလည်းပဲလောကကြီးမှာကြီးပွားတိုးတက်မှုဟာအပြည့်အဝရနိုင်တယ်ပေါ့။အေးပုပ္ပိသကတပုံညာတာရှိလာပြီးတဲ့နောက်မှာအရေးကြီးဆုံးနောက်ထပ်ကိုယ်တဏ္ဏကိုယ်တဏ္ဏမှာရှိရတဲ့မင်္ဂလာတရားတစ်ခုကဘာလို့ဆိုရင်အတ္တတမပဏိတိတဲ့ကိုယ့်ကိုယ်ကိုကောင်းအောင်ထားနိုင်မှုကိုယ်စိတ်လေးကိုပြုပြင်ပေးမှုဒါအမတန်မှအရေးကြီးတယ်မြတ်စွာဘုရားက14ပါးဆိုပြီးတော့ဟောတာရှိတယ်လောကမှာကြီးပွားတိုးတက်ဖို့ရာအတွက်14မျိုးရှိတယ်တဲ့14မျိုးဆိုတာဘာလဲဆိုရင်ဆက်ဆိုတာဒီနေရာမှာတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့လေပတ်သွားတဲ့အရာကိုဆက်လို့ခေါ်တာပါနံပါတ်1ကပฏิရူပတေသဝါသတင့်တလျောက်ပတ်ကောင်းမြတ်တဲ့အရာမှာနေခြင်းနံပါတ်2ကတပ်ပုရိသူပနေတရလူတော်လူကောင်းနဲ့ပေါင်းမိခြင်းနံပါတ်3ကအတ္တတံမပဏိတိကိုယ့်ကိုယ်ကိုပြုပြင်ပြီးတော့ဟိုကြိုးစားအထောက်ခြင်းနံပါတ်4ကပုပ္ပိသကတပုံညာတာကုသိုလ်ကောင်းမှုလုပ်ခဲ့တဲ့ပုဂ္ဂိုလ်ဟာတဲ့ဟောကုသိုလ်ကောင်းမှုရှိခဲ့ပြီဆိုလို့ရှိရင်တင့်တင့်လျောက်ပတ်တဲ့နေရာကိုရောက်တယ်တင့်တင့်လျောက်ပတ်တဲ့နေရာကိုရောက်တဲ့ပုဂ္ဂိုလ်ဟာသူတော်ကောင်းနဲ့တွေ့တယ်သူတော်ကောင်းနဲ့တွေ့တဲ့ပုဂ္ဂိုလ်ဟာကိုယ့်ကိုယ်ကိုပြုပြင်ထိမ့်သိမ့်ပြီးတော့နေတတ်ထိုင်တတ်လာတယ်လို့အဲဒီလိုပြုပြင်ထိမ့်သိမ့်ပြီးနေတတ်လာတယ်ဆိုလို့ရှိရင်ပဲကုသိုလ်ကောင်းမှုတွေတခါဆက်ပြီးတော့လုပ်ပြန်တယ်လုပ်သည့်အတွက်ကြောင့်ပฏิရူပဒေသကိုရောက်ပြန်တယ်ပฏิရူပဒေသရောက်ရင်သူတော်ကောင်းနေနဲ့တွေ့ပြန်တယ်အတ္တတမပဏိတိဆိုတဲ့ကိုယ့်ကိုယ်ကိုကောင်းအောင်ထားတတ်သွားတယ်။ဟောမင်္ဂလာတရားတော်ဟာတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့ရသော်ပြားကဟောသွားတာပါ။ဒါဘဝခရီးလျှောက်ပြီးဆိုကြဲကောတို့တွေနေတဲ့ထိုင်တဲ့နေရာဟာတို့နဲ့ပฏิရူပဖြစ်ခက်လားဆင်ញင်စဉ်းစားရမယ်ပေါ့ပฏิရူပဖြစ်ပြီးဆိုလို့ရှိရင်ပฏิရူပဖြစ်ုံနဲ့လုံလောက်ပလားဆိုမလုံလောက်ဘူးလုံလောက်ဖို့အတွက်ဘာလုပ်ဖို့လိုလဲဆိုရင်ကိုယ့်ပေါ်မှာမူတည်တာကအတ္တတမပဏိတိတဲ့ကိုယ့်ကိုယ်ကိုကောင်းအောင်ထားကိုယ့်ကိုယ်ကိုကောင်းအောင်ထားတဲ့ဆိုတဲ့အဓိပ္ပာယ်ကဘာလဲလဲဆိုရင်ကိုယ်မှာ၅ပါးသီလမပြည့်စုံသေးဘူးဆိုရင်ပြည့်စုံအောင်လေ့ကျင့်မယ်။တရားစွမ်းအားတွေနည်းနေသေးတယ်ဆိုရင်တရားစွမ်းအားတွေပြည့်အောင်လုပ်မယ်။ကိုချင်းတရားတွေအားပြော့နေအားကောင်းလာအောင်လုပ်မယ်။ဘာသာတရားနဲ့ပတ်သက်ပြီးဘောဓုတ္တတွေနည်းနေမယ်ဆိုလို့ရှိရင်ဘောဓုတ္တစီးပူးရမယ်။ကိုယ့်ရဲ့ဒီအများအကျိုးဆောင်ရွက်မှုတွေအားပြော့နေသေးတယ်ဆိုလို့ရှိရင်လည်းကြိုးစားအထောက်ကြရမယ်။မကောင်းတဲ့စိတ်ဓာတ်တွေကိုတွန့်လှန်ဖယ်ရှားဖို့ကောင်းတဲ့တရားတွေကိုကြိုးစားအထောက်ဖို့ဆိုတော့ဝိရိယတရားတွေရောပါနေသေးတယ်ဆိုလို့ရှိရင်လည်းတိုးအောင်လုပ်တယ် အသိပညာတွေနှဲပါနေသေးတယ်ဆိုရင်လည်းရအောင်လုပ်တယ်အဲ့ဒါဟာအတ္တတမပဏိတိပဲကိုယ့်ကိုယ်ကိုကောင်းအောင်ထားတယ်ဆိုတာကိုယ့်ကိုယ်ကိုအဆင့်မြင့်လာအောင်ကြိုးစားအထောက်ထားမှာပဲကောင်းပြီအဲ့ဒီလိုမင်္ဂလာလမ်းမပေါ်မှာရှောက်လန်းလို့ကိုယ့်ကိုယ်ကိုကောင်းအောင်ထားတတ်ပြီးထားတတ်အောင်ဘာတွေလုပ်ဖို့လိုသလဲဒီတိုင်းသူ့ဟာသူထားတတ်လာမှာမဟုတ်ဘူးဒါကြောင့်မို့မြတ်စွာဘုရားကနောက်ဆက်ပြီးဟောတာကဘာဟုတ်သစ္စင်စာဘောဓုတ္တစီးပူပါလားဘောဓုတ္တဆိုတာအခုလိုတရားတွေမှာတရားတွေများများနာတယ်တရားစာအုပ်တွေဖတ်တယ်တရားတွေဆွေးနွေးတယ်မိတ်ဆွေသင်္ဃာတွေနဲ့ကောင်းလို့ရရာတွေပြောကြားတယ်ဒါတွေကဘောဓုတ္တစီးပူတယ်လို့ခေါ်တယ်ပေါ့ဆံရဆံရဘောဓုတ္တပဲဘောဓုတ္တမျိုးစုံစီးပူအထောက်ကြရတယ်လောကမှာဘောဓုတ္တတွေရှိပြီးတော့ဒီသာဝတ္ထေကြီးပြည့်စုံဖို့အတွက်လည်းပဲမြတ်စွာဘုရားကသိပ္ပတဲ့လက်မှုပညာတို့နှုတ်မှုပညာတို့ဘဝယတ္တိရေးအတွက်ဒါတွေလည်းသင်ကြားရမယ်တဲ့လူလောကလူရဲ့လို့ရောက်လာရင်ဘာဟုတ်တဲ့သာသိပ္ပစာဝိနယောစာသူသိခိတော်လူတွေရဲ့စီကံဝိနည်းကိုလည်းလိုက်နာတတ်ရမယ်ဆိုပါစို့နိုင်ငံတော်အစိုးရတွေကထုတ်ပြန်ထားတဲ့ဥပဒေတွေရှိတယ်လောကလူကျင်ဝတ်တွေရှိတယ်အဲ့ဒါတွေကိုလည်းသင်ကြားထားရမယ်တဲ့ဥပဒေတွေကိုနားလည်ရမယ်လေးစားရမယ်လိုက်စားရမယ်လူကျင်ဝတ်တွေကိုလေးစားရမယ်အဲ့ဒါတွေကိုဥပဒေဆိုတာကမသိလို့ကျွလွန်ပြီးတာပါလို့ပြောလို့မရဘူး तू ကသိအောင်လုပ်ရမယ်အဲ့ဒါကိုပြောတာဝိနယောစာသူသိခိတော်လောကမှာကြီးပွားတိုးတက်ဖို့အတွက်မြတ်စွာဘုရားဒီမင်္ဂလာတုတ်ကိုအခြေခံအားဖြင့်ဟောထားတာအဲ့ဒီလိုအချက်လက်တွေပြည့်စုံမှသာလျှင်အတ္တသမပဏိတိကိုယ့်ကိုယ်ကိုကောင်းအောင်လုပ်နိုင်မှာဖြစ်ပါတယ်တဲ့ဝိနယောစသူတ္တခိတောသူပါတိတာစယာဝါစာလောကမှာလူတွေဆက်ဆံရေးမှာအရေးကြီးဆုံးကဒီအပြောဆိုပဲလောကမှာလူတွေတယောက်နဲ့တယောက်ချစ်ချစ်ခင်ခင်နဲ့စီယုံမှုဖြစ်တာလည်းပဲပြောဆိုတတ်လို့ပဲကွဲပြားသွားကြတာလည်းပဲအပြောဆိုမတတ်လို့ပဲဒီပြောဆိုခြင်းတစ်ခုဟာအမတန်မှထိရောက်တယ်။ဒါကြောင့်မို့သူပါတိတာစယာဝါစာစကားကောင်းကောင်းပြောထန့်ထန့်ရမယ်။ဒါဖြင့်စကားကောင်းပြောတယ်ဆိုတာဘယ်လိုဟာမျိုးပြောတာလဲလို့ဆုံးလို့ရှိရင်လက်ဆော့ပြားကဟောထားတာလေးတွေရှိတယ်။စကားပြောတော့မယ်ဆုံးလို့ရှိရင်စကားဆိုတာပါဇက်ဆိုတာစကားပြောဖို့နဲ့စားဖို့ထားတယ်လို့ဆိုတာဟုတ်တယ်။ပါဇက်ရဲ့အတုံးချတာကစကားပြောဖို့နဲ့စားစားဖို့ပဲ။သို့သောပြောစရာဆိုစရာတွေဟာစီကံကလနာမရှိရှောက်ပြောလို့ရမလားလို့ဆိုမရဘူးတဲ့။ညဆော့ဘုရားကသူပါတိတ္တကောင်းတဲ့စကားမျိုးဖြစ်အောင်မလုပ်ရမလဲဆိုတော့စီကံကျက်ထားတာကကိုယ့်ကိုယ်ကိုဒိဋ္ဌံထားကာလေနဝက္ခာမိနောအကာလေနငါစကားပြောရင်ပြောတဲ့အချိန်မှပြောမယ်မပြောတဲ့အချိန်မပြောပါဘူး။ဟုတ်လား။အပြစ်လို့တော့ဆိုရင်စကားကောင်းမယ်ဖြစ်စေမပြောတဲ့အချိန်တော့ပြောမိလို့ရှိရင်စကားကောင်းမဖြစ်တတ်ဘူးပဲ။ဒါကြောင့်မို့စကားပြောရင်ပြောတဲ့အချိန်ပဲပြောမယ်မပြောတဲ့အချိန်ပဲပြောဘူး။ပြောတဲ့အချိန်မပြောတဲ့အချိန်ဆိုတာတော့အသိဉာဏ်နဲ့ရွေးချယ်ရမယ်ပေါ့။အေးပြောတဲ့အချိန်ရောက်လို့ပြောပြီးဘယ်လိုပြောမလဲဆိုလို့ရှိရင်တန်နေနဝက္ခမိနောဖရုဒေနာ။ရှင်ကြီးကြီးပြောမယ်ရိုင်းရိုင်းဆိုင်ဆိုင်ပဲပြော။စကားဟာပြောတဲ့စကားပြောပြီးမယ်လို့ရှင်ကြီးကြီးမပြောဘဲနဲ့ရိုင်းရိုင်းဆိုင်ဆိုင်ပြောလို့ရှိရင်လည်းထိုးစကားကစကားကောင်းမဖြစ်ပြန်။ဒါကြောင့်မို့ရှင်ကြီးကြီးပြောမယ်ရိုင်းရိုင်းဆိုင်ဆိုင်မပြောဘူး။အေးရင်ကြီးတဲ့စကားတိုင်းမှမှယွင်းယွင်းနေဆိုရင်အသုံးဝင်ဘူး။ဒါကြောင့်မို့မြတ်စွာဘုရားကဘူတေနဝက္ခမိနောအဘူတေနမှန်တာပဲပြောမယ်မမှန်တာမပြောဘူးတဲ့။အေးမှန်တိုင်းကောင်းသလားလဲဆိုတော့မှန်တိုင်းမကောင်းဘူး။အချိုးရှိမှကောင်းတယ်။ဒါကြောင့်မို့အထသံဟိတေနဝက္ခမိနောအနတ္ထသဟိတေနာ။ဟောကိုပြောတဲ့စကားတစ်ခုဟာအထိပယ်ရှိရှိနဲ့အကျိုးစီးပွားကိုဖြစ်ပေါ်စေနိုင်တဲ့စကားမျိုးပြောရမယ်တဲ့။ကောင်းကျိုးချမ်းသာကိုရစေတဲ့စကားမျိုးဖြစ်စေရမယ်။အေးကောင်းပြီအဲ့ဒီစကားမျိုးကိုပြောပြီးဆိုတဲ့အခါစိတ်ထဲကဘယ်လိုနှလုံးထားရမလဲလို့ဆိုရင်မေတ္တာစိတ်တေနဝက္ခမိနောဒေါသံတရော။မေတ္တာစိတ်နဲ့ပြောမယ်တဲ့။ဒေါသစိတ်နဲ့မပြောဘူး။တချို့ကစိတ်ဆိုးနေမှဒေါသထွက်တာမဟုတ်ဘူးတချို့ကအမုန်းတရားကြောင့်ခြောက်တွန်းတာရှိသေးတယ်ခုခေတ်ပြောကြတာအချွန်နဲ့မပဲဆိုတာပေါ့နော်ချိုချိုတာတာလေးပြောတိုင်းစကားကောင်းမဟုတ်ဘူးအတွင်းစိတ်ဓာတ်ကအမတန်အရေးကြီးတယ်ပေါ့နော်မေတ္တာစိတ်နဲ့ပဲပြောမယ်အမုန်းတရားနဲ့မပြောဘူးလို့ဆိုတဲ့ဟ ဟောဒီစကားနဲ့ပတ်သက်လာတဲ့အင်္ဂါ၄ချက်အတိုင်းကိုယ့်ကိုထိတ်ထန်ထားလို့ရှိရင်သူဝတိတဝါစာဖြစ်တယ်ဒီတိုင်းလိုက်နာမယ်ဆိုလို့ရှိရင်တကယ်မင်္ဂလာရှိနေမှာပါလူတိုင်းလူတိုင်းဒီစကားပြောတာနဲ့တင်ပဲမင်္ဂလာရှိသွားပြီနော်မင်္ဂလာရှိတယ်ဆိုတာအောင်မြင်တာကြီးပွားတာကိုလုပ်တဲ့ကိစ္စတခုအောင်မြင်ကြီးပွားသွားတာကောင်းပြီသူဝတိတစရာဝါစာဒါအကောင်းဆုံးပဲလို့မြတ်စွာဘုရားကဒီလိုဟောတယ်ကဲကောင်းပြီလူဘဝမှာကိုတူတယောက်နဲ့အတိုင်းဝိုင်းထဲမှာဒီလိုနေတော့လူတွေမှာအတိအတိတာဝန်ဝတရားတွေဆိုတာရှိတယ်အဲ့ဒီတာဝန်ဝတရားတွေကိုမဆောင်ရွက်ရင်မရပြန်ဘူးဒါကြောင့်မို့မြတ်စွာဘုရားကမာတာပိတုဥပဌာနာပုဒ္ဒထာရတသင်္ခောတဲ့လူတိုင်းလူတိုင်းဟာအမေဖေမရှိဘဲလောကကြီးကိုရောက်မလာဘူးအဲ့တော့အမေဖေပေါ်မှာကိုပြည့်စုံရမယ့်တာဝန်ဝတရားတွေရှိတယ်ပေါ့အဲ့ဒီတာဝန်ဝတရားတွေဟာအခုကဘာကြီးမှာကြီးမယ်ဆိုလို့ရှိရင်ကဘာရှိလူတိုင်းလူတိုင်းဒီတရားဟာလေးလေးစားစားလိုက်နိုင်နေကြသလားဆိုမလိုက်နိုင်ကြတော့ဘူးအခုတဖြည်းဖြည်းခွာသွားကြပြီအနောက်တိုင်းကလူတွေကဆိုရင်သားသမီးတွေက18နှစ်ဆိုရင်မိဘရင်ခွင်ကခွာသွားကြပြီမိဘနဲ့ပြန်တွေ့ဖို့ဆိုတာသူတို့ဟာ New Year တို့ Christmas တို့ကတ်ကလေးပဲပို့တဲ့အချိန်ရောက်လာကိုယ့်ဟာကိုယက်တိနေကြတာဟိုကောင်းတယ်လုံလုံနဲ့တောင်ဝတရားတွေပြက်ကွက်လာတဲ့သဘောတစ်ခုပေါ့နော်အဲ့ဒီလူတွေဖြစ်လာကြပြီအဲ့တော့မြန်မာပြည်မှာလို့တောင်အောင်ယူတာမျိုးမရှိတော့ဘူးအဲ့တော့ညဆော်ပြားကဒါကိုအလေးနဲ့ဆူဆိုင်းတီတစ်ခုမှာမာတာပိတုဥပဌာနာအမေဖေကိုပြုစုလို့ကျွေးရမယ်ဆိုတာလူတွေရဲ့တောင်ဝတရားတစ်ခုခေါင်းကြီးတို့စီနှစ်စင်လာပြီးတော့ဂျာမနီကနေပြီးတော့သင်တန်းလာတက်တဲ့ကကမာကြီးတယောက်ရှိတယ်ဒီနေ့သူ့မိခင်ဖခင်တွေကအသက်80ကျော်နေတော့သူမလာနိုင်ဘူးသူတခြားညီမတွေလည်းရှိတယ်ဒါပေမဲ့တခြားညီမတွေကသူ့လုပ်တယ်နဲ့သူမလုပ်နိုင်ကြဘူးသူကတော့သာသနာပေါင်းဝင်ပြီးတော့သီလရှင်ဝတ်ထားတယ်ဝတ်ထားတဲ့အတွက်ကြောင့်သူကလည်းညီးတယ်တာဝန်တွေမယူနိုင်ဘူးပေါ့သူတရားပဲသူလုပ်ချင်တယ်ဒီနေ့ဆာလာတင်ရတာမတင်နိုင်ဘူးဆိုတော့ဖုန်းကြီးကသူတယ်လီဖုန်းဆက်တော့လှမ်းပြီးတော့အားပေးစကားပြောတယ်။ဒါမိဘနှစ်ပါးကိုပြုစုလို့ကြွေးတယ်ဆိုတာအလွန်မွန်မြတ်တဲ့မင်္ဂလာတရားပါ။ဖခင်လောင်းတော်တွေဟာကိုကျိုးကိုစွန့်ပြီးတော့မိဘကိုပြုစုလို့ကြွေးကြတဲ့ပုံမြင်တွေပုံဝတ္ထုတွေကားငါးစားထဲမှာရှိပါတယ်။အမတန်မွန်မြတ်တဲ့ဒါလည်းကုသိုလ်ကောင်းမှုလုပ်ငန်းတစ်ခုကိုလုပ်နေတယ်။ကိုဆောင်ရွက်စရာလုပ်ငန်းတစ်ခုကိုလုပ်နေတာပါလို့ဒါကြောင့်မို့လာမတဲ့ရဒီနေ့စာလားမတင်ရပါပဲ။ဘာနဲ့စရာမလိုဘူးကိုလုံးနေတဲ့အလုတ်ဟာအလွန်မမြတ်တဲ့အလုတ်ဖရဲစကားနားထောင်တဲ့အလုတ်ပဲလို့ဆိုတော့သူစိတ်ချမ်းသာသွားတဲ့အကြောင်းပြန်ပြီးတော့ပြောတယ်။ဟောလောကမှာမိဘကိုဟိုပြုစုလုပ်ကျွေးမှုဆိုတာတွေကလင်းဟင်းလာတယ်ပေါ့။ဒါကြောင့်မို့မြတ်စွာဘုရားကလောကမှာလူတွေဟာကိုယ့်ဝတ္တရားတွေကိုတာဝန်မဲ့လာပြီးဆိုလို့ရှိရင်ကြီးပွားတုတ်တက်မှုလမ်းကြောင်းကဖေးချော်လာတာပဲ။မင်္ဂလာလမ်းကိုမလျှောက်လမ်းကြတော့ပဲနဲ့လမ်းဆိုးတွေကိုလျှောက်လာကြတော့ဒုက္ခရောက်မှာပေါ့နော်အေးဒါကြောင့်မို့လို့ရသော်ဘုရားကလိုက်ထားရမယ့်ဂျူတီဆိုတာမိဘရှိတဲ့ပုဂ္ဂိုလ်ကမိဘကိုပြုစုလို့ကျွေးဖို့ဟာဒါအစ်မတန်မအရေးကြီးတယ်တခါတစ်ဖက်ကလည်းပဲပုဒ္ဒဒါရတသင်ဟောအင်းတော်ရဲ့သားကြလို့သားနဲ့မယားနဲ့နေတဲ့ပုဂ္ဂိုလ်တွေဟာကိုယ်တန်အောင်ဝတရားကိုကိုဆောင်ရွက်ကြဖို့အရေးကြီးတယ်ဆိုတာဒါ family society ရဲ့ညီညွတ်မှုအတွက်မြတ်စွာဘုရားကဟောထားတာဥမကွဲတိုင်းမဲ့ပြက်เนาะမိသားစုဟာဘဝခရီးကိုလက်တွဲပြီးတော့ရှောက်ကြအေးနိုင်ငံညာတွေကြတော့ပုဒ္ဒထရတသင်္ခေါဆိုအလွန်အားနည်းသွားပြီ divorce ဆိုအမကြမကြလောက်ကြတယ်သူတို့เนาะအခုသဘောကျရင်တွဲနေတယ်သဘောမကျရင်ခွဲလိုက်ကြတယ်ဒီလူနဲ့သဘောကျရင်တွဲလိုက်တယ်ဟိုလူနဲ့သဘောကျရင်ထပ်တွဲလိုက်တယ်ဘုရင်ကတိတ်ခရီးမဆိုင်ကြတော့ဘူးကိုလန်းကိုရှောက်နေတယ်ဆိုတဲ့ပုံစံမျိုးတွေအများကြီးလောကမှာပေါ်လာဒါကမင်္ဂလာတရားကိုမျက်ကွယ်ပြုလာတဲ့အတွေးတွေလောကကြီးမှာပေါ်လာတယ်ဆိုတဲ့သဘောကိုပြောပြတာနော်အေးဒါကြောင့်မို့မြတ်စွာဘုရားကဒါမှန်ကန်တဲ့လမ်းကြောင်းကတော့ပုဒ္ဒထရတသင်္ဟောဘဝခရီးမှာလက်တွဲလာပြီဆိုလို့ရှိရင်အပြန်အလှန်အထောက်အကူပြုရမယ်သင်္ဃာချိမြောက်တယ်ဆိုတာဘာပြောတာလဲချင်းမြောက်တယ်ဆိုတာလေးနီလန်းလေးတွေရှိတယ်။နံပါတ်1ကဒါနပေးတာကံတာ။နံပါတ်2ကပြယဝါစာကျင်နာတဲ့စကားမျိုးပြောတာ။နံပါတ်3ကအဋ္ဌစရိယာကိစ္စဝိစာကိုဆောင်ရွက်ပေးတာ
နံပါတ်၄ကတမဏတ္တတာကိုယ်နဲ့ဓာတုထားပြီးတော့ဆက်ဆံတာအဲ့ဒါဟာသင်္ဃဟလို့ခေါ်တယ်သင်္ဃဝတ္ထု၄ပါစုစည်းထားတယ်လူတွေကတယောက်နဲ့တယောက်မေတ္တာနှောင်ကြိုးစုစည်းဖို့ဆိုတာတုံးနဲ့တူပေးသင်ကမ်းသင်တာကိုပေးရကမ်းရတယ်နော်ပေးုံကမ်းယုံနဲ့တည်းမရဘူးဘာလို့ရအောင်ဆိုဆိုင်ဆိုင်နဲ့ရိုင်းပြတဲ့စကားမျိုးပြောရင်လည်းစိတ်ထိကြိုက်တတ်တယ်ဒါကြောင့်မို့ကျင်နာတဲ့စကားပြောရမယ်အေးသူ့အလုပ်ကိုယ့်အလုပ်ခွဲခြားခွဲခြားထားပြီးဝိုင်းမလုပ်ဘူးဆိုလို့ရှိရင်လည်းစိတ်ထက်တည်းကြတတ်တယ်ဒါကြောင့်မို့သူ့အလုပ်ကိုယ့်အလုပ်မရွေးဘဲနဲ့သူ့ကိစ္စရှိရင်လည်းဝိုင်းလုပ်တယ်ကိုယ့်ကိစ္စရှိရင်လည်းဝိုင်းလုပ်တယ်အထစရိယနောက်ပြီးတော့ကိုယ်နဲ့ဓာတုထားတချို့ကလော့ခ်ဒေါင်းလုပ်တာဆိုတာထင်သေးပြီးတော့ဆက်ဆံတာမျိုးတွေဖြစ်လာလို့ရှိရင်တူးနဲ့တူမေတ္တာပြတ်တတ်တယ်တဲ့ဒါကြောင့်မို့ဘုဒ္ဓဓရတသင်္ဃဟောဆိုတာဒါတွေကိုပြောလိုတာနော်တခုတည်းတည်းမဟုတ်ဘူးငွေကြီးထောက်ပံ့တာလေးတခုတည်းတည်းပௌဒ္ဒတရတသင်္ဃောမဟုတ်ဘူးကျင်နာတဲ့စကားပြောရမယ်ဟောကိစ္စဝိစရှိရင်ဆောင်ရွက်ပေးရမယ်ကိုယ်နဲ့ဓာတုထားဆက်ဆံရမယ်ဆိုရင်အဲ့ဒါလို့ပေါင်းသင်းဆက်ဆံခြင်းဖြင့် Family Society ဆိုတဲ့လူအဖွဲ့အစည်းကြီးတခုခိုင်ခိုင်မာမာကြီးဖြစ်သွားနိုင်တယ်ခိုင်မာနေသည့်အတွက်ကြောင့်အန်ဒီအရီဘာတွေကြားရောက်လာတဲ့အခါကျတော့စုပြီးတွန်းလှန်နိုင်တာပေါ့ကြံ့ညာခံနေတာပေါ့တောကဖြစ်เสียဆိုရင်လေဝိုင်းပြီးတော့ဖြည့်ရှင်းပေးတယ်ဟောလူဆိုတာတယောက်တည်းဆိုရင်အားငယ်တယ်ပေါ့အများနဲ့အတိုင်းဝိုင်းနဲ့ဆိုရင်အင်အားတွေပြည့်လာပြီးတော့အခက်ခဲတွေကိုကျော်လွှားနိုင်တယ်ဒါတွေကိုရည်စူးပြီးတော့မြတ်စွာဘုရားဟောထားတာပௌဒ္ဒဓရတသင်္ဃဟောအနာကုလသကမ္မန္တာအလုံးလုံးတဲ့အခါမှာတည်တည်တတ်တတ်လှုပ်ဖို့လိုတယ်ကိုလို့သည့်အလုတ်ကပြဿနာတွေခဏခဏတက်ထာမျိုးမဖြစ်เสียဘူးလို့ဆိုလို့တချို့ကအလုတ်ကိုမသိမသားလုပ်သည့်အတွက်ကြောင့်ပြဿနာတက်လာတာမျိုးတွေဖြစ်တယ်။ကြိုးစားအထောက်မှုရောနေသည့်အတွက်ကြောင့်ပြဿနာတက်လာတာမျိုးတွေရှိတယ်။ဆိုပါစို့ဟိုတခုခုလုပ်တယ်ဆိုလို့ရှိရင်ဟိုစိတ်ဆက်ဆက်လုပ်ဖို့လိုအပ်တယ်ပေါ့။ဘာလေးပဲလုပ်လို့ဥပမာမိပိဋ္ဌာကအစပြီးတော့စိတ်စိတ်ဆက်ဆက်ပေါ့နော်။ဟိုဘယ်ကိစ္စပဲဖြစ်ဖြစ်ပေါ့။အဲ့မှာတကားပိဋ္ဌာကစပြီးအကုန်လုံးစိတ်စိတ်ဆက်ဆက်လုပ်လို့ရှိရင်အာမပြတ်တနာမဖြစ်နိုင်ဘူးတချို့ကအဲ့ဒီအမှတ်တမဲ့လုံးလိုက်ပြီဆိုလို့ရှိရင်အဲ့ဒီကနေအမှတ်တမဲ့ကနေပြီးတော့ပြတ်တနာတွေတက်တက်လာတတ်တယ်ဒါကြောင့်မို့မြတ်စွာဘုရားအနာကုလကမ္မန္တာကိုလုံးတဲ့အလုပ်ဟာစိတ်ဆက်သေးချာတဲ့အလုပ်မျိုးလုပ်ပါလို့ဒါကမြတ်စွာဘုရားကအခြေခံကနေစပြီးတော့မင်္ဂလာတရားတွေကိုဟောနေတာကဲကောင်းပြီအဲ့ဒါလို့လုပ်တဲ့အခါမှာဘာတွေလိုအပ်တယ်လဲလူလောကမှာလောအပ်တာလေးတွေဆက်ပြီးတော့ပြောဘူးနော်။ဒါနင်္စဓမ္မစရိယာနင်္စညာတကနင်္စသင်္ခဟောတယ်။လုတ်တဲ့လုတ်ထိုက်တာလေးတွေကဒါနဆိုတာပေးတာကန်တာစွန့်တာကျဲတာ။ပေးတာကန်တာဒါနလို့ဆိုလို့ရှိရင်ဟိုအလှကြီးတန်းကြီးလုံးမဘုန်းကြီးเจ้าတွေလှူမဒါနတွေလို့မဟုတ်ဘူး။ကိုယ်အိမ်နီးနားချင်းဟင်းဒီတစ်ခွက်ပေးတာကအစားစားစရာလေးတွေပို့ပေးတာကအစားလက်ဆောင်လေးတွေပေးတာကအစားဒါနပါပဲအကုန်လုံး။ဟိုမှာပဲတရားဆောင်လေးတွေဝေးမယ်တခုလုတ်ပေးမယ်เนาะဒါနပေးတာကဏ္ဍလေးတွေဒါနင်္စဓမ္မစရိယဆိုတာကုချင်းတရားနဲ့ပတ်သက်လာလို့ရှိရင်ဟိုကုသကမ္မပဋ္ဌာန်းတရား10ပါးကိုကျင့်သုံးရမယ်ဓမ္မစရိယဆိုကုသကမ္မပဋ္ဌာန်းတရား10ပါးကျင့်သုံးတယ်ဆိုတော့သူ့အသက်ကိုတတ်ခြင်းကရှောင်ခြင်းနဲ့သူ့ဥစ္စာခိုးခြင်းကရှောင်ခြင်းနဲ့သူတစ်ပါးသားမြတ်ဆွန်ကားခြင်းကဒါတွေကအမတန်ရိုးနေပြီမယ်လို့သိအဓိကကြတဲ့တရားတွေပဲလူလောကမှာเนาะလူလောကမှာတိတ်ပြီးတော့အဓိကကြတယ်ဒုစရိုက်၁၀ပါးကရှောင်ခြင်းပြီးတော့ဒုစရိုက်တရားတွေကိုကျင့်သုံးတာဓမ္မစရိယလို့ခေါ်တယ်အေးဓမ္မစရိယကျင့်သုံးနေတဲ့ပုဂ္ဂိုလ်တယောက်ဟာဘယ်လိုမှဟိုဘဝခရီးကိုရှောင်လန်းတဲ့အခါမှာအောက်တန်းနောက်တန်းကျသွားမှာမဟုတ်ဘူးတဲ့အဲ့ဒီပုဂ္ဂိုလ်ဟာတိုးတက်လာတဲ့ပုဂ္ဂိုလ်ညာတကနေစတင်ဟောကိုယ်ဆွေတဲ့မျိုးတဲ့ဆွေမျိုးဆိုတဲ့နေရာမှာဒီကိုယ်နဲ့အမျိုးတော်တာကဒါအနည်းဆုံးဆွေမျိုးလို့ပြောရမှာပေါ့ဆွေမျိုးဆိုတာကိုချက်ကြည့်လိုက်မယ်ဆိုရင်တိုင်းပြည်တစ်ပြည်လုံးဟာကိုယ်ဆွေမျိုးပဲဥပမာပဲမြန်မာဆိုလို့ရှိရင်မြန်မာလူမျိုးတွေဟာအကုန်လုံးဟာကိုယ်ဆွေမျိုးဖြစ်သွားတယ်ပေါ့ဟုတ်တချို့ကအမျိုးချစ်တယ်ဆိုတာဟာကိုယ်သားတို့ကိုယ်သမီးတို့ကိုယ်တူတို့ဘာတို့ဒါမျိုးတွေလို့ဒီလိုကြီးမဟုတ်ဘူးเนาะအမျိုးဆိုတဲ့နေရာမှာကိုယ်လူမျိုးဆိုတာပါပါတယ်ပေါ့အေးအဲ့ဒါလို့မိမိရရှိလာတဲ့မိမိဘက်ကနေပြီးတော့ညာတကာနေစတဲ့ခေါ်ဆွေတွေမျိုးတွေကိုထောက်ပံ့နေဆိုတာ
ထောက်ပံ့နေဆိုတဲ့နေရာမှာပေးရကန်းတာတစ်ခုတည်းမဟုတ်ဘူးခုနပြောတာလို့သင်္ကားဝတ္ထုတရား၄ပါးပဲလောက်ဆရာရှိတာတော့လောက်ပေးတယ်ကုညီဆရာရှင်ကုညီတယ်ဌာနုထားဆက်ဆံတဲ့ဟောတာတွေကညာတကနဲ့စတင်ဟောပဲဟိုအိနီနာခြင်းဖြစ်စေဆိုင်နီနာခြင်းဖြစ်စေအလုပ်တူလုပ်တဲ့ပုံစံတွေပဲဖြစ်စေအဲ့ဒီပုံစံတွေကိုကုညီထောက်ပံ့ပေးရမယ်တဲ့ဒါမင်္ဂလာရှိတဲ့လောက်ရတည်ပဲလို့ကဲကောင်းပ ဒီကနေ့ခေတ်မူရစေဝါဆိုတာဘယ်နိုင်ငံကမှလက်မခံဘူးเนาะတက္ကံထားတာလို့မဟုတ်ဘူးเนาะမူရစေဝါဥပ္ပေနိုင်ငံကမှလက်မခံဘူးဘာဖြစ်လို့လဲဆိုရင်သူရဲ့အတိုင်းဝိုင်းကြီးကိုဖြတ်စည်းနိုင်တာဒါကြောင့်မလို့ဒါကိုလည်းပဲရှောင်နေတယ်လို့ဆိုတာမြတ်စွာဘုရားဟောတာလေအဲ့ဒါလို့နှိမ့်ကြသွားစေတာနောက်မှအပေကြတာကနောက်မှဒီဘဝတွင်တစ်ခုလုံးလိုက်ရင်ဒီလူရဲ့တိတ်ခါကြသွားတယ်အဲ့ဒါလို ตะมานัตตะตาโกเนี่ยฐานุทาพี่แล้วสัสสนาตะจังหมู่อะหมายะฉิกขะหมู่กูดีบัวเลยมั้ยตรุยาจาเลยตันทุฏฐิสะกะติญุตตาสัวตันทุฏฐิสัวราจ้ะรอดูโลกมาดูดิฮายองเยติเตมูอาเนจาเลยบ่ยองเยติเตมูอาเนจีก็จาดิไอ้ด้วยจังยองเยมุสัวราโหอะเดิบเวกอกมะม้าเสียยองเยมุสัวราโกสีบัวยีมะตู้เฉยอ่ะบุ ปัญญาเยอะไม่โตเฉยเอากูย่าราเลเนี่ยจินได้มั้ยทีโลสุโลราไม่หอบพูเนาะหยองเยมุสุราไม่หยองเยมุสุราไอ้มาสัวสุอฉินเฉ็ดทาลุษิงไอ้นี่อโชซ้าจินอโชเฉ็ดทาลุษิงไอ้นี่อฉินซ้าจินนะกูกูไม่หยองเยได้ปู่กูอ่ะมีโบจองเด้มาเด้มั้ยทุกข์หยอกถูกต้องหยองเยลุด้วยจองเนาะอะเย็นโนก็ตะคาจ้าวุเด้กูอัญญามา ทำไมไม่ถ่ายเองกันนี่พี่เนาะงยุติไม่ป่าเลยงยุติตั้วช่ามาสู่ถั่วตั้วอ่ะอ้อเยอ้อยาๆพี่เนาะไอ้ตองจะตั้วแล้วอะมันยองเย้ต่ายในปกติป่ะเนาะยองเย้อู้สู่เลยชินทุกข์ยောက်เดโกแลทุกข์ยောက်เดบาวงจิงก็แลทุกข์ยောက်เดอ๋อไอ้น่ะจังมุโลญัสสวะพะยาอีบาแลเป็นผิดๆยองเย้อ่ะมริยาเสียรอยองเย้เด้สู่ดาจ้าผู้ยะเด้พ่อล่ะมริยาเสียรอ่ะอังคันขะงันๆนี้จุยไล่ในไอ้สาจีดาบ่กว่าทีนี้ ပြောပြောလေးချက်ပေးလိုက်လို့ရှင်လေဒီနေ့မြန်မြန်အစာကြေးတာပေါ့ကောင်းမမလေးချက်တော့လေတောင်းတောင်းလေးစားတာပေါ့လို့ဒီလိုပဲအမြဲတမ်းသူကကောင်းတဲ့ဘက်ကကြီးပဲတွေးတယ်နော်ကောင်းတဲ့ဘက်ကကြီးပဲတွေးတယ်အဲ့ဒီကောင်းတဲ့ဘက်ကတွေးတာရှိတဲ့နဲ့ကျင်တတ်တဲ့သဘောပဲဟိုအင်္ဂလိပ်ပုံမြင်လေးထဲမှာပါတဲ့ ကျင်ဒရိုက်ဘာမိရထားမောင်းတဲ့လူတယောက်ရောင်ရဲတင့်တယ်ဘူးကလည်းပဲအတော်တူခိုးစရာကောင်းတယ်သူကရထားမှာအစီရင်ဖြစ်လို့ခြေတော့တစ်ဖက်ပြတ်သွားဖြတ်လိုက်ရတယ်ဆေးုံတက်ပြီးဖြတ်လိုက်ရပဲကိစ္စဖြစ်ဖြစ်သူကအဆိုးပဲတော့မှမပြောဘူးတဲ့အကောင်းကြီးပဲပြောလို့ရှိတယ်တကယ်ချင်းတွေကအင်းဒီတစ်ခါတော့ကွာဒီကောင်ခြေတော့ဖြတ်ရပြီသူဘယ်လိုများအကောင်းပြောအောင်မလဲသွားနားထောင်ကြဆေးုံသွားပြီးတော့က
account ไว้ก็ไปด้้วยล่ะหูပြောล่ะเนาะเอ้อน่ะตันฑ์ฐิยะตบอเลนี่ပဲชื่อดันเนี่ยกูจินัดနိုင်น่ะပြောเลยเนาะก้าวมีไอ้หลุจินัดနိုင်เนาะบาจูชื่อตรงซุใส่ชันตาบ่ชื่อดันเนี่ยไม่จินัดได้ปุ๊กก็บรอมาใส่ไม่ชันตาหูดิไม่จินัดดีด้วยจังตู่มาบรอมาหลุบ้าพี่เลยหลุไม่ชื่อသူများကိုဒုက္ခမပေးခြင်းနေကိုယ့်ဘာကိုယ်မကြည်မနှက်ဖြစ်နေတယ်အဲဒီလိုလူမျိုးဒါကြောင့်မို့တန်တုတ်ထီကတိညုတာဆိုတာဒါကတော့သူတော်ကောင်းတွေရဲ့အထိမ့်မှတ်တစ်ခုလူတယောက်လူတွေဟာလွယ်လွယ်နဲ့ကျေးဇူးတင်ပါတယ်ပြောလို့ရှိကြတယ်သို့တော်တကယ်ကျေးဇူးတင်တတ်တာတကယ်ပညာရှိမှတကယ်သူတော်ကောင်းအောင်မှကျေးဇူးတင်တတ်တယ်တကယ်ကျေးဇူးသိတတ်တဲ့ပုဂ္ဂိုလ်ကြလို့ရှိရင်တော့အမတန်မှတကယ်ကျေးဇူးသိတတ်တဲ့ပုဂ္ဂိုလ်ကအမတန်ရှားပါတယ်ဟောကျေးဇူးသိတတ်ရမယ်ကျေးဇူးတိတတ်ဖို့လို့ဘုန်းကြီးတို့ဟိုတင်းထဲမှာမြန်မာရာဇဝင်ထဲမှာကျော်စွာမင်းကျော်စွာမင်းရဲ့လူယုံတော်အခင်ညိုဆိုတာကျေးဇူးတိတတ်တဲ့နေရာမှာစံပြထားရမယ့်ပုဂ္ဂိုလ်တယောက်ပဲစခိုင်းမြတ်ကအသင်္ခယာဆောယောမင်းကိုလှုပ်ကြံခိုင်းလိုက်တာသုံးရတီတီတော်တယ်မှာပုံပြီးတော့အစာမစားရဘူးတနေ့တော့အသင်္ခယာစောယမင်းကနတ်တင်ထားတဲ့ထမင်းပွဲလေးတွေးတော့အဲ့ဒီထမင်းကိုစားအဲ့ဒီနေ့ညပဲအသင်္ခယာစောယမင်းရဲ့နန်းတော်ထဲကိုဝင်မိပြီးတော့အသင်္ခယာစောယမင်းကိုလှုပ်ချံမလို့တန်လျက်သားကိုဆွဲထုတ်ရင်ဘာစဉ်းစားတော့ဆိုဩသူထမင်းငါစားထားတာငါထမင်းမစားရတာသုံးရရှိပြီဒီကလေးသူထမင်းစားထားတာငါထမင်းရှင်ဖြစ်နေပြီတတ်လိုက်ရင်ငါထမင်းရှင်ပြင်မာရရောက်တော့မယ်ဆိုငါပဲဘယင်ကမတတ်ခဲ့လို့တချင်တပ်ပစေငါတော့ထမင်းရှင်ကိုတော့မပြစ်မှားဘူးဆိုပြီးအသက်ဆွန့်ပြီးတော့ပြန်သွားတာနော်အသင်္ခယာစောယွန်းကင်တဲ့တန်လျက်သားကိုတော့တက်တည်ဖြစ်ယူသွားတယ်ဟိုရောက်တဲ့အခါငါးစီရှင်ကျော်စွာကမင်းငါခိုင်းလိုက်တာပြီးပြီလားဆိုတော့အကျိုးအကြောင်းပြောတယ်ဘယင်ကလည်းစိတ်ထားကောင်းသည့်အတွက်ကြောင့်ဟာသိတ်သစ္စာရှိတဲ့လူပဲကျေးဇူးတိတတ်တဲ့လူပဲဆိုပြီးတော့သူ့အပြစ်ထံမပေးဘူးဆိုအဲ့ဒီလူပေါ့လောကမှာကျေးဇူးတိတတ်တဲ့ပုဂ္ဂိုလ်ဟာအမြဲတမ်းတန်ဖိုးရှိပါနဲ့ပေါ့တန်တုတ်ထီစကတိညူတာဒါလည်းပဲအမြဲတမ်းကောင်းတဲ့မင်္ဂလာတစ်ခုပဲတဲ့အေးကောင်းပြီဒီလိုဆိုတော့လူကြီးလူကောင်းဘဝရောက်သွားပြီရောက်သွားတဲ့အခါတိတဲ့အဆင့်မြင့်ပြီးတော့တန်တရာဝကလွတ်ဖို့ကြိုးစားကြမယ်ဆိုလို့ရှိရင်မြတ်စွာဘုရားကဆက်ပြီးတော့ဟောထားတာတပောစဗျာမစရိယင်စအရိယသစ္ဆာနာထတနာဟောခန္တီစသောစတတသမနာနိစထတနာနော်အဲ့ဒီတန်တုတ်ထီတရားတို့ကတိညုတာတရားတို့ရှိပြီတဲ့နောက်မှာလောကလူတွေဟာဘာလို့လို့တိခဏ်မှုလိုအပ်တယ်လောကမှာတိခဏ်နေဆိုတာတဦးတယောက်ကလာစော်ကားလို့တိခဏ်တာရှိသလိုအလုတ်တစ်ခုဥမာမဲ့တရားအထုတ်တယ်မအောင်မဖြစ်ကြိုးစားတာဒါလည်းတိခဏ်တာလို့ခေါ်တယ်ပေါ့အေးဒံအပူဒံရာသီဥရုဒံစသည်ဖြင့်တိခဏ်တာတွေဟာအကုန်လုံးတိခဏ်နဲ့ထဲမှာပါတယ်ပေါ့အဲ့ဒီသ í ခံမှုဆိုတာရှိရမယ်ခန္တီစသောဝစတတာပြောလို့ဆွဲလို့အကြံပေးတဲ့အခါမှာလွယ်ကူတဲ့ပုံကမျိုးဖြစ်ဖို့လိုတယ်တဲ့မလွယ်ကူဘူးဆိုရင်ဒီပုံကိုတော့ထပ်ဘူးမှမပြောချင်တော့ဘူးပေါ့ဒါမပြောအကြံပေးမခံရဘူးဆိုရင်ဒီပုံကလမ်းကြောင်းလွဲနိုင်တယ်ပေါ့ခန္တီစသောဝစတတာတမနာနိစထတနာဒါသူတော်စင်သူတော်မြတ်တွေကိုလည်းပဲမကြာခဏစိကတွေးဆုံခြင်းဖြင့်အမှန်တရားတွေကိုသိရှိနားလည်နိုင်တယ်လို့ဒီလိုဆိုလို့တာเนาะအဲကောင်းပြီကိုကိုရိုင်းကျင့်ပြီးတော့တရားဓုတရားမြတ်ရဖို့ရအတွက်ကြတော့တပောစဗျမစရိယင်စအရိယသစ္စာနာထတနာဆိုတော့တပဆိုတာအဲအမြဲတမ်းမ
โอ้ลูกบัวกันนี่คว้าช่องพี่แล้วตาตนาบางวันเนี่ยอัจฉิญญูปองกูจึงตีละนี่เนี่ยปิสงอ๋องลงมั้ยพญามสริยะญาติตัวจริงกูจึงเลยสร้าแม้กินชิบาอัจฉิญเตียกูจึงเลยไอ้หลูจึงไล่หลูสิบายามรู้สิอริยะทิสสานะฐัตตนาทิสสาลีบากูตีเมไหนเนี่ยเออเอาอัตถกรรมมาတော့อมิโซ่พ่นทาไปมั้ยทีนี้อ่ะมาอริยะทิสสานะฐัตตนาทิสสาลีบากูตีเลยสร้าดาตอดาบันผิดตัวไปลูกดิโลโซโลยะมั้ยปอ ကဲတော့တာဘာဖြစ်သွားပြီဆိုဒီအဆင့်ရောက်သွားပြီဆိုလို့ရှိရင်အပေတကားပိတ်သွားတော့မင်္ဂလာတရားဟာဒီနေရာရောက်လာပြီဆိုလို့ရှိရင်တောင်ဘဝခရီးအတွက်အမြဲတမ်းမဆိတ်အေးသွားရတဲ့နေရာမျိုးရောက်သွားပြီပေါ့နောက်တစ်ခါဒီတဲ့အဆင့်မြင့်သွားလို့ရှိရင်နိဗ္ဗာန်သစ္စိကရိယာဆိုတော့တောတာဘာဖြစ်ပြီတဲ့နော်တက္ကရာကအနာဂံယဟနာဆိုတဲ့အဆင့်ကိုရောက်သွားပြီဆိုလို့ရှိရင်တော့နိဗ္ဗာန်ကိုမျက်မှောက်
င်ဖြစ်တယ်ဒီထဲမှာနိဗ္ဗာန်ပြီးတဲ့နောက်မှာဘာလိုအပ်နေသေးတယ်ဆိုဘာမှမလိုအပ်တော့ဘူးအေးနိဗ္ဗာန်ရောက်သွားလို့ရဟန္တာဖြစ်သွားပြီဆိုတဲ့ပုဂ္ဂိုလ်တယောက်တဦးရဲ့အခြေအနေကိုမြတ်စွာဘုရားကမင်္ဂလာတုံမှာဏိကုံချုပ်တဲ့အနေနဲ့ဆက်ပြီးတော့ဟောတာကဖုဒ္ဓတလောကဓမ္မေဟိစိတ်တံယတနာခံပတိအတောကံဝိရဆံခေမအေတံမင်္ဂလမௌတ္တမအေးနိဗ္ဗာန်ကိုမျက်မှောက်ပြုသွားတဲ့အရိယသူတော်စင်ဇာနာပုဂ္ဂိုလ်ဖြစ်ရောက်သွားပြီဆိုရင်ဘယ်လိုလောကဓာတ်အနေနဲ့တွေ့တွေ့သူ့ရဲ့စိတ်ဟာတုံ့လုံးမှုမရှိတော့ဘူးအတောကဘယ်ကိစ္စနဲ့မှပတ်သက်ပြီးတော့စိုးရိမ်စိတ်ဆိုတာမလာတော့ဘူးဝိရဆသူ့စိတ်ထဲမှာအငြိအကျေးဆိုတာလောဘဒေါသမောဟစတဲ့အငြိအကျေးဆိုတာဘယ်တော့မှမလာဘူးခေမအနိယခသိဟံနဲ့ခင်းငိမ့်သွားပြီအဲ့ဒီကြလို့ရှိရင်တော့အမျက်ဆုံးမင်္ဂလာတစ်ခုဟာလမ်းဆုံးသွားတာဖြစ်ပါတယ်လို့ဟောမင်္ဂလာတုတ်ဟာဘဝခရီးကိုလျှောက်လန်းတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာတဆင်ပြီးတဆင်တဆင်ပြီးတဆင်တင့်တက်ပြီးတော့ကျင့်သွားပုံကိုမြတ်စွာဘုရားဟောတာဖြစ်ပါတယ်နော်အခြေခံကအပေါင်းအသင်းဆက်ဆံမှုကနေစလိုက်တဲ့မင်္ဂလာတရားတော်ဟာဘယ်မှာအဆုံးသတ်သွားတော့ဆိုရင်နိဗ္ဗာန်သစ္စာကိရိယာမှာအဆုံးသတ်သွားတယ်အဲ့နိဗ္ဗာန်သစ္စာကိရိယာနိဗ္ဗာန်ကိုမျက်မှောက်ပြုလိုက်တဲ့တပြိုင်တည်းရဟန္တာဖြစ်သွားရင်ကြံ့ခိုင်တဲ့စိတ်ဓာတ်ကိုရတယ်။ဆိုရင်တောကတွေကင်းသွားတယ်။အန္တရာယ်တွေကင်းသွားတယ်။ဘိက္ခသိန်းတွေအကုန်ကင်းငြိမ်းသွားတယ်။ဆိုတဲ့အကျိုးတရားတွေကိုရပါတယ်တဲ့။ဒါကြောင့်မို့အဲ့ဒီအကျိုးတရားတွေအကုန်ရပြီဆိုရင်ဣတ္တတိတ္တိကတ္တဝါနသဗ္ဗထမပရာစိတသဗ္ဗထသုထိန်ဂစ္ဆန္တိတန္တေတံမင်္ဂလမௌတ္တမံလို့မြတ်စွာဘုရားကနိဂုံးချုပ်တာဒီမင်္ဂလာတရားတွေအတိုင်းသို့မဟုတ်မင်္ဂလာလမ်းမပေါ်မှာရှောက်လန်းသွားတဲ့ပုံကိုယ်တွေဟာလမ်းဆုံးရောက်ထာတဲ့တပြိုင်နဲ့နော်ဒီမှတ်တိုင်ဒီစခန်းကိုအားလုံးဟာရောက်ရှိကြမှာဖြစ်ပါတယ်ရောက်သွားလို့ရှိရင်သဗ္ဗထမပရာစိတာဘယ်တော့မှကိုကရှုံးသွားတယ်ဆိုတာမရှိဘူးသဗ္ဗထသုထိန်ကိစ္ဆန္တိအရာခသိမ့်မှာကိုကပြည့်ပြည့်စုံအောင်နိုင်ခြင်းကိုရရှိနိုင်တယ်လို့ဘုရားမြတ်စွာကမင်္ဂလာတုံမှာဒီလိုဟောထားတာဖြစ်ပါတယ်။ဒါကြောင့်မို့တရားချက်ခင်သူတော်စင်ပြိဋ္ဌာအပေါင်းတို့သည်မိမိတို့ဘဝခရီးမှာမင်္ဂလာလမ်းအတိုင်းမင်္ဂလာလမ်းမပေါ်မှာတို့တွေရှောက်လန်းနိုင်အောင်ကြိုးစားအားထုတ်ကြမယ်လို့ကိုစီကုံကသဘောကျပြီးတော့မင်္ဂလာလမ်းမအတိုင်းရှောက်လန်းနိုင်ကြပါစေကုန်သတည်း။